မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပြတ်အသတ်အနိုင်ရခဲ့တဲ့ဧပြီလ၁ရက်နေ့ကြားပြတ်ရွေးကောက်ပွဲမှာမဲပြားတွေကိုဖျောင်းတုပ်ထားတာမျိုးရှိနေတယ်ဆိုတဲ့စွပ်စွဲမှုတွေကအခြေအမြစ်မရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညင်းဆိုလိုက်ပါတယ်။ရန်ကုန်တိုင်းစကိုင်းတိုင်းမော်လမြိုင်တောင်တွင်းကြီးကလော့အပါဝင်မဲရုံအများပြားမှာမဲရည်အတွက်ပြောင်းလဲလုပ်လို့ရအောင်လို့မဲပြားတွေကိုဖျောင်းတုပ်ထားတယ်ဆိုပြီးတော့ NLD နဲ့တခြားပါတီကိုယ်စားလှယ်တွေကတိုင်တန်းခဲ့ကြတာပါ။ဒီဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့မြို့နယ်10ခုမှာစစ်ဆေးခဲ့ပေမဲ့ဖျောင်းတုပ်ထားတဲ့အထောက်အထားတွေမတွေ့ရတဲ့အတွက်ဒီဆွဆွဲမှုဟာအခြေအမြစ်မရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောကြားကြောင်းအစိုးရထုတ်ဗိုလ်ထူးနေ့မြမလင်းသတင်းစာမှာဖော်ပြထားပါတယ်နိုင်ငံတကာကဒီကြားပြတ်ရွေးကောက်ပွဲကိုအနီးကစောင့်ကြည့်လေ့လာမှုတွေရှိတဲ့ကြားကဒီလိုဆွဆွဲမှုမျိုးတွေထွက်ပေါ်လာတာဟာရွေးကောက်ပွဲရဲ့လောရက်ကိုထိရိုက်ခိုက်စေတာမှုမဟုတ်မမှန်ဆွဆွဲသူတွေကိုအေးအေးယူတဲ့အကြောင်းလည်းဖော်ပြထားပါတယ်AB လာကြပြတ်ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က44နေရာဝင်ရောက်ရှင်ပြန်ခဲ့ပြီး43နေရာရွေးချယ်ခံခဲ့ရပါတယ်ဒေါအောင်ဆန်းစုကြည်နဲ့တကွရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်တွေဟာလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာလွှတ်တော်ကိုတက်ရောက်ဖို့တက်ရောက်ပြီးတော့ကြမ်းတက်စာကျင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ကြပြတ်ရွေးကောက်ပွဲဟာရေဘူးရအဖြစ်တရားမျှတမှုရှိတာတွေ့ရပေမဲ့မဲပေးသူတွေနဲ့ကိုယ်စားလှယ်လောင်းတွေမှာချင်းချောက်မှုတွေခံရတာမျိုးရှိနေတယ်လို့တချို့မဲနှခပြန်ပေးခွင့်ပြုထားတာတွေလည်းတွေ့နေရတယ်လို့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေကပြောကြပါတယ်ခင်ဗျာ